အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ထိပ်တန်းခေါင်းဆောင်တဦးဖြစ်တဲ့ဦးညာဝင်းဟာဂျပန်နိုင်ငံကိုမကြခင်နိုင်ပိုင်းကပဲရောက်ရှိသွားခဲ့ပါပြီ။ဦးညာဝင်းကိုဂျပန်အစိုးရကတရားဝင်ဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။အကြောင်းစုံကိုကျွန်တော်ကပဲဆက်ပြီးတော့တင်ပြသွားပါမယ်ခင်ဗျာ။မကြသေးခင်ကကျင်းပခဲ့တဲ့မြန်မာနိုင်ငံကရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ထိပ်တန်းခေါင်းဆောင်တဦးဖြစ်တဲ့ဦးညာဝင်းဟာဂျပန်နိုင်ငံကြီးဝန်ကြီးဌာနရဲ့ဖိတ်ကြားချက်အရဂျပန်နိုင်ငံကိုအခုဆိုရင်အလဲပတ်ရောက်ရှိနေပြီဖြစ်ပါတယ်။အစ်စ်ရွေးကောက်တင်မြှောက်ခံရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ထိပ်တန်းခေါင်းဆောင်တဦးကိုဖိတ်ခေါ်ပြီးတော့ဂျပန်နိုင်ငံဘက်ကဘာတွေလှုပ်ဆောင်ပေးနိုင်မလဲဆိုတာတွေကိုဆွေးနွေးဖို့ဖိတ်ခေါ်တယ်လို့ယူဆတဲ့အကြောင်းဂျပန်နိုင်ငံအခြေစိုက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမည်ရဲ့ဥက္ကဋ္ဌဦးတောင်းမြင့်ဦးက VOA ကိုအခုလိုပြောပြပါဗျာ။ကျွန
်တော်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟိုကဥညဝင်လာဆိုတော့မြန်မာတွေနဲ့ဝန်တာတယ်ဒါပထမဆုံးပဲသူတို့အစိုးရမှဘက်ကလာလာဖြစ်တဲ့အတွက်ကျွန်တော်တို့အထောက်အကူအများကြီးဖြစ်တဲ့အကျိုးတွေအများကြီးခံစားရတယ်ကျွန်တော်မြင်တယ်ဘလို့အကျိုးတွေလဲဆိုတော့ဒီစီးပွားရေးကအထောက်အကူပေးမဲ့အကျိုးတွေအများကြီးရရှိတယ်လို့အလိုမြင်တယ်နိုင်ငံဆက်ဆံရေးကလည်းအရေးအထက်ပို့ပြီးတော့ပုံမကောင်းမှုပဲလို့ထင်တယ်နောက်တစ်ခုကဂျပန်အနေနဲ့ဘဝပြည်ကိုဝင်တဲ့အမှလည်းပဲသူကပထမဆုံးပဲအကူအညီပေးတဲ့နိုင်ငံဖြစ်သွားတယ်
အခုလိုဂျပန်နိုင်ငံဘက်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တဦးကိုအစောဆုံးဖိတ်ကြားပြီးတော့ခီးဥကြိုပြုတ်လိုက်တာဟာမြန်မာနိုင်ငံအတွက်ကောဂျပန်နိုင်ငံအတွက်ပါအလွန်အထိပယ်ရှိတဲ့အကျိုးရှိစေမဲ့လုပ်ရဖြစ်တယ်လို့ဂျပန်နိုင်ငံမှာရှိနေတဲ့မြမဒီမိုကရေစီရေးလှုပ်ရှားသူတဦးဖြစ်တဲ့ကိုထုံးဝေကအခုလိုသုံးသပ်ပါတယ
်အခုလက်ရှိဖြစ်လာမယ့်အစိုးရအစ်စ်တွေဥညံဝင်လာတာတကယ်ကိုဝမ်းသာစရာရှိတယ်ကြိုလဲကြိုဆိုတင်နေတာဆိုတော့ဂျပန်အစိုးရသူတို့ဟိုဘာဒီမဂျီနီမျိုးလည်းအများကြီးလုပ်မယ်ဆိုပြီးတော့တော့မိစိတ်ပြလဲဆိုရင်အနေထားပေါ့ခင်ဗ
ျ။ဥညာဝင်းကိုဂျပန်အစိုးရကတရားဝင်ဖိတ်ခေါ်ပြီးတော့တွေ့ဆုံတာဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲကိစ္စသာမကရှေ့ဖြစ်လာမယ့်မြန်မာနိုင်ငံအတွင်းဂျပန်နိုင်ငံရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုကိစ္စတွေလည်းပါဝင်တယ်လို့ဦးတောင်းမြင့်ဦးကပြောပါတယ်
။ကျွန်တော်တို့ဒီမြန်မာပြည်အပြောင်းအလဲအတွက်ဒီမြန်မာဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒီအောင်မြင်မှုရောဒီနိုင်ငံဆက်ပြီးတော့ဥဆောင်ပြီးတော့လုပ်ကိုင်ဆောင်ရွက်ပေးတာရေပေါ်ဂျပန်နေပြီးတော့အကူအညီပေးဖို့အတွက်ဒီမြန်မာဒီမိုကရေစီအဖွဲ့အစည်းကျုံမှာဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်ကိုဖိတ်ပြီးတော့ချုပ်တင်ပြီးတော့စီစဉ်တဲ့သဘောလို့ကျွန်တော်ယူဆပါတယ
်မကြခင်ကမလေးရှားနိုင်ငံမှာကျင်းပခဲ့တဲ့ ASEAN ထိပ်သီးအစည်းအဝေးမှာလည်းဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဇိုအာဘေကမြန်မာသမ္မတဦးသိန်းစင်ကိုရွေးကောက်ပွဲအောင်မြင်ကျင်းပပေးခဲ့တဲ့အတွက်ချီးကျူးခဲ့တယ်လို့ချောချောမွေ့မွေ့အာဏာလွှဲပြောင်းရေးအတွက်လည်းတိုက်တွန်းပြောဆိုခဲ့ပါတယ်ခင်ဗျာ